Welcome to the Voice of America in Burmese.
ညီမငယ်လူငယ်နားအားလုံးဇန်နဝါရီ5ရက်ရံကကြင်ွေးကြပါစီခင်ဗျာ2383ခုနှစ်တကူလာဇန်တရက်2022ခုနှစ်ဧပြီလတရက်တောက်ကြညာပဲဒီဝေမြမာပိုင်းရဲ့ရေရိုရိုးတန်ွင့်အစီအစဉ်တွေကိုမြမဆန်တော်ချိန်ည9:00ကနေ10:00အထိဝါရှင်တန်ဒီစီမြို့တော်ကနေတရက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါကုထုလုံးနဲ့ရေဒီယိုအစီအစဉ်ကိုလိုင်းနိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်နေတဲ့ဒီကြိမ်နှစ်ထဲတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနာမောင်နဲ့တရုတ်ဝန်ကြီးဝမ်ဂျီတို့ဒီကနေ့ပေကျင်းမှာတွေ့ကြပါတယ်မြောက်ဝတီနဲ့ကော့ဂရီဖက်တိုက်ပွဲတွေဖြစ်ပြီးဒေသခံ1800နီးပါးထိုင်းနိုင်ငံနဲ့ဖက်ပြေးနေရပါတယ်မူဆယ်မှာရဲ9ယောက်အသက်ခံရတာဘာကြောင့်များဖြစ်နိုင်ပါတယ်လဲ
ရဲတော့ထုံမှန်တိုင်ပေါ့ရဲတွေကလည်းအဲ့ဒီမှာလောင်းကစားတွေမိုးရွှေသေးွားတွေကြေကြီးကြီးချတွေပေါ့ကုန်ပတ်တက်နေတော့လက်နဲ့ကြိုင်ဆွဲပြီးရလဲအများကြီးဆိုတော့လေ
ရခိုင်မှာတော့ PDF ကိုကူတဲ့ဆိုပြီးအမျိုးသမီး3ဦးထောက်ချခံရပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့ဤပညာဗရင်ပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆိုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ
မြန်မာဆိုင်ရာကုလနဲ့အာဆီယံအထူးကိုယ်စားလှယ်တို့အာဆီယံဘုံသဘောတူချက်အခြေခံပြီးပူးပေါင်းဆောင်ရွက်မှာဖြစ်ပေမဲ့အကြမ်းဖက်တာတွေရပ်တန့်ရေးတော့မလွယ်သေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံလက်ရှိအခြေတဲကလည်းလွတ်မြောက်နိုင်ရေးဝိုင်းကူပေးဖို့ကုလသမဂ္ဂနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်ရေးမှာအာဆီယံရဲ့ဘုံသဘောတူချက်၅ချက်ကိုအခြေခံပြီးဆောင်ရွက်သွားမှာပါလို့ကမ္ဘောဒီးယားနိုင်ငံခြားရေးပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာလာဆွေးနွေးနေတဲ့ကုလအထူးကိုယ်စားလှယ်နော်လင်းဟေစာမြန်မာနိုင်ငံသွားရောက်ခွင့်ယာယီအတွက်တော့အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခန်ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောခွင့်ရချုံဆန်နရီကအင်တာနက် Telegram ကနေ VOA ခမာဌာနကိုပြောပြပါတယ်။ဒါပေမဲ့လည်းအာဆီယံဘုံသဘောတူချက်ထက်ကလူသားချင်းစာနယ်မှုကိစ္စကိုမေးလမှာစလုပ်ဖို့အာဆီယံ2ကိုယ်စားလှယ်ပူအားပန်နေရတာကမြန်မာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေရပ်ပေးဖို့စိတ်ဝင်စားတာမပြတာကြောင့်လို့ကမ္ဘောဒီးယားနိုင်ငံကဆက်ဆံရေးဌာနညွှန်ကြားမှုခင်ဖေးကဖီရီကိုအခုလိုပြောပါတယ
်။ဘယ်ကြောင့်ငရေပီการบัญชุบอำเภอหังตา
เราต้องสิ่งนี้ได้ต้องเสร็จเลยได้แล้วอาจารย์ผ่านหมู่ฤทธิ์ส่งตัดผู้นักงานยีซื้อนี้หมู่ฤทธิ์ลุกผู้ด้วยก็ฉะนั้นรู้นี้เนี่ยอยู่ตัวใต้หญ่อเล่นโลไม่ยาบูบาหลุเลยสรว่าญาติสะตัดนี้เนี่ยบลูซื้อนี้หมู่ก็ไม่ซูใต้ဝင်ซ่าได้ตบอไม่ปะเกเลยบาหลุคิงก็เปล่าตัวล่ะบาญินใจหมู่คิงก็เสร็จดีลูกดาชินสันนามูอกุนีไปยิมาတော့อาเซียนဘက်ကปั่นปูไปจินในลานจองพอမြန်မာစစ်ကောင်စီဘက်ကညစ်ပယ်တာရှိပုံမပေါ်ဘူးလို့ရှင်းပြခဲ့ပါတယ်ခင်ဗျ။ရုရှားတပ်တွေဝိုင်းပိတ်ထားတဲ့ယူကရိန်းရဲ့မာရီယူပေါ်မြို့ကိုလူသားစာနာမှုလမ်းဖွင့်ပေးဖို့မျှော်လင့်နေချိန်မှာဆွေးနွေးပွဲတွေလည်းပြန်ဆဖို့ရှိနေပါတယ်။မာရီယူပေါ်မြို့ရဲ့ကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးပြီးကယ်ဆယ်ရေးတွေလုပ်နိုင်အောင်ရုရှားကလမ်းကြောင်းဖွင့်ပေးဖို့အကူအညီပေးရေးအဖွဲ့တွေဒီနေ့ဆက်ဆောင်နေကြတာပါ။ရုရှားဘက်ကခွင့်ပြုဖို့မျှော်လင့်ထားပေမဲ့ဒီနေ့ဖြစ်လာဖို့တော့မသေးကြတော့ဘူးလို့လည်းကုညီကယ်ဆယ်ရေးလုပ်နေတဲ့နိုင်ငံတကာချက်ချင်းဖွဲ့ကြော်ပေးရကဒီနေ့ပြောလိုက်ပါတယ်။စာနာမှုကုညီတွေဖြန့်ဝေပေးဖို့နဲ့ရသားတွေကိုကယ်ထုတ်ဖို့လာကြတဲ့ကုညီတွေးရေးရှင်တန်းတွေကိုရုရှားတပ်ဖွဲ့တွေကမနေ့ကချက်တာပေးကပြန်ဟန်တာထားတာပါ။ဒီတော့တွင်စစ်ဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်ဖက်အကြားစစ်ဆင်ညီနိုင်မှုတွေဆက်လုပ်နိုင်အောင်တူရကီကကြားဝင်ကြိုးပမ်းနေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ကာဗူဆိုဂလူးကရုတ်တံအင်တာဗျူးထဲမနေ့ကပြောခဲ့ပါတယ်။ယူကရိန်းဘက်ကဆွေးနွေးကိုယ်စားလှယ်ကြီးကဒေးဗစ်အာရာခါမီယာကလည်းဒီဆွေးနွေးဘက်ကိုအွန်လိုင်းကနေဗီဒီယိုကွန်ဖရင့်ခေါ်ပြီးဒီနေ့ပြန်ဆမယ်လို့ပြောနေပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံဘယ်ဂရော့ဒ်မြို့ထဲမှာလောင်စာသုလောင်ယုံတစ်ခုကိုယူကရိန်းရဟတ်ယာဉ်နစီကဒီနေ့မနေ့လေကြောင်းကနေဆက်ဖြတ်တိုက်ခိုက်ခဲ့တာကြောင့်သုလောင်ယုံမိလောင်ဖြတ်စီးသွားတယ်လို့ရုရှားဒေသဆိုင်ရာယာရှိသူကပြောလိုက်ပါတယ်။ရုရှားပိုင်နဲ့တဲ့ယူကရိန်းဘက်ကတိုက်ခိုက်တာကိုရုရှားကပထမဆုံးအချိန်ထုတ်ပေါ်ပြောဆိုတာလည်းဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကတော့ဘာမှမပြောသေးပါဘူး။လောင်စာသုလာယုံမိလောင်ချိန်မှာဝန်ထမ်းနှုတ်ထံရခဲ့တယ်လို့လည်းဒေသဆိုင်ရာရုရှားအရာရှိကပြောပေမဲ့ဒီသုလာယုံကိုပိုင်တဲ့ Resnef ရေနံကုမ္ပဏီကတော့ဒဏ်ရာရသူမရှိကြောင်းပြောထားပြီးအသေးစိတ်ကိုတော့ထုတ်ပြန်မထားပါဘူး။အခုဖြစ်ရကြောင်ဒေသတွင်းလောင်စာစီဖြန့်ဝေရောင်းချမှုနဲ့လောင်စာစီဈေးပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့တော့ရုရှားစွန့်ရင်ဝန်ကြီးကပြောထားပါတယ်ခင်ဗျ။ဩစတြေးလျနိုင်ငံကယူကရိန်းသမ္မတတောင်းတဲ့စံချက်ကရင်တွေပို့ပေးပါမယ်လို့ဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကဩစတြေးလျလွှတ်တော်မှာမနေ့ချက်တာရီကအခုလိုအကူအညီတောင်းပြီးမှာ ဩစတြေးလျကာကွယ်ဝင်ကြီးကပို့ဖို့ပြင်နေပါပြီလို့ဒီနေ့အကြောင်းပြန်လိုက်တာပါဩစတြေးလျကာကွယ်ဝင်ကြီးပီတာဒတ်ထန်ကဒုံးကြီးတန်းခံတဲ့တပ်သားပို့ဆောင်ရေးဆုံးတန်ချက်ကကားတွေပါဝင်တခြားစစ်လက်နက်ပစ္စည်းတွေပို့ပေးဖို့တည်ယူပို့ဆောင်ရေးကိစ္စတွေလှုပ်ဆောင်နေပြီလို့ဆိုပါတယ်ဒီတန်ချက်ကကားတွေကိုတောင်းထားတဲ့အရေးအတွက်ပြည်မြောင်လီကျောင်းဟာပို့ပေးဖို့လှုပ်ပေးနေတယ်လို့လည်းကာကွယ်ဝင်ကြီးဒတ်ထန်ကဆက်ပြောခဲ့ပေမဲ့ဘယ်နှစီးပို့မယ်ဆိုတာကိုတော့အတိအကျထည့်မပြောခဲ့ပါဘူးကာကွယ်ဝင်ကြီးဒတ်ထန်ကပဲတကယ်ချီမတဲ့လေရင်ကြီးမျိုးနဲ့တောင်မှဒီလိုတန်ချက်ကကားကြီးတွေက3-4စီးလောက်သာဆန့်တယ်လို့တော့ရှင်းပြခဲ့ပါတယ်။ဒါအပြင်ပုံမှန်တော့ဒီလိုတန်ချက်ကယင်ကြီးတွေကိုရေကြောင်းကသာပို့တာဖြစ်ပေမဲ့အခုယူကရိန်းလိုအပ်မှုအခြေအနေကပုံမှန်လိုအချိန်စောင့်လို့မရတဲ့အခြေအနေပါလို့တော့ဝင်ကြီးဒတ်ထန်ကဆက်ရှင်းပြခဲ့ပါတယ်။တခြားပောက်ကွဲစေမှုတွေကိုလည်းပို့တန်ခံနိုင်ကစစ်မြေပြင်ဖြတ်ပြီးတပ်သား10ဦးကိုလုံလုံခြုံခြုံပို့ပေးနိုင်တဲ့ဩစတြေးလျရှိပြင်သစ်ကုမ္ပဏီချုပ်တီတန်ချက်ကယင်တွေကိုသမရဇလန်စကီကအင်တာနက်ဗီဒီယိုကတဆင့်ဩစတြေးလျလွှတ်တော်မှာတောင်းဆိုခဲ့တာပါခင်ဗျ။တောင်ကိုရီးယားတိုက်လေယာဉ်၄စီးတိုက်မိပြတ်ကျပြီးလေမှု၄ဦးသေဆုံးခဲ့ရပါတယ်။တောင်ကိုရီးယားလေတပ်ကတိုက်လေယာဉ်၄စီးဒီနေ့တောက်ကြနေလေ့ကျင့်ပြန်တန်းနေစဉ်ဝေဟီမှာတိုက်မိပြီးပြတ်ကျခဲ့တာကြောင့်လေမှု၄ဦးသေဆုံးခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။စစ်တောင်ဖြစ်ခဲ့မတော်တဆတိုက်မိခဲ့ပြီးပြတ်ကျခဲ့တဲ့နေရာတွေကိုရဲနဲ့မိသားကယ်ဆယ်ရေးတပ်ဖွဲ့ဝင်100ကျော်သွားရောက်ရှာဖွေနေတယ်လို့လည်းဒေသခံရရှိတွေကပြောကြောင်ရန်ထပ်ပဒင်ကဆိုပါတယ်တောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းဆက်ချောမြို့ရှိ KT1 လေစိတ်တောင်ဘက်၄မိုင်ခန့်ကွာမှာနေ့လယ်တနာရီ38မိနစ်လောက်ကဒီလေနစင်းတိုက်မိခဲ့တာလို့တောင်ကိုရီးယားလေတပ်ကပြောပါတယ်အရေးပေါ်တိုက်လေရင်ပေါ်ကနေလေတိနဲ့ခုန်ထက်နိုင်ဖို့ကြိုးစားခဲ့ပေမဲ့လေယာဉ်မှု၄ဦးသေဆုံးခဲ့တယ်လို့လည်းထုတ်ပြန်ထားပါတယ်ဒီလေယာဉ်တိုက်ခိုက်မိတဲ့ဖြစ်ရတဲ့ထိခိုက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့အဖွဲ့ဖွဲ့စည်းချတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ကြက်ကြခဲ့တဲ့ KT1 မျိုးစားတိုက်လေယာဉ်တွေဟာတောင်ကိုရီးယားပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့ကာကွယ်ဝန်ကြီးဌာနပူးပေါင်းထုတ်လုပ်တဲ့အင်ဂျင်တစ်လုံးတက်လေးချင်ပြန်တန်းရင်းနဲ့အသေးစားတက်ခဲရေးတုံတိုက်လေယာဉ်တွေဖြစ်ပါတယ
်ဗျ။ VOA American တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.2 kHz 15.53ဒိုင်းတိုမီတာ25 kHz 11.83 ညဒိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ဧပြီလ1ရက်နေ့တောက်ကြညရဲ့ထိတ်တရောက်သတင်းတွေကိုကျမစုမောင်ကဆက်ပြီးတင်ပြပေးပါမယ်ရှင်အာဖဂန်နစ္စတန်မှာအကျွေးမဲ့လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ 4.4 ဘီလီယံထောက်ပံ့ပေးဖို့အတွက်ကုလသမဂ္ဂကမနေ့တုန်းကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။လူဦးရေ6,000,000လောက်အစာရေစာငတ်မွခေါင်းမာနေပြီးမိသားစုတွေဟာအသက်ရှင်ရပ်တည်ဖို့အတွက်ကလင်းငယ်တွေရဲ့ကိုရင်းအင်္ကာတွေကိုထုတ်ပြီးတော့ရောင်းနေရတယ်လို့ပြောပါတယ်။
The international community must find ways to spare the Afghan people from the impact.
Afghanistan နိုင်ငံရဲ့ပိုင်ဆိုင်မှုဒေါ်လာ6ဘီလီယံကိုထိန်းချုပ်ထားပြီးဖွံ့ဖြိုးရေးအစီအစဉ်တွေရပ်ဆိုင်ဖို့ဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုဒဏ်ကနေ Afghan ပြည်သူတွေလွတ်မြောက်အောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နှီးလန်းရှာဖို့လိုပါတယ်။ပြည်သူတွေလက်ထဲမှာငွေသားလေပတ်မှုရှိပါမှစီးပွားရေးအဆင်ပြေမှာဖြစ်ပြီးပြည်သူတွေအတွက်လည်းစားစရာရှိမှာပါလို့ကုလသမဂ္ဂတွင်မှုချုပ် Antonio Guterres ကပြောသွားတာဖြစ်ပါတယ်။တာလီဘန်နဲ့အာဏာရယူခဲ့တဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းလူသားချင်းစာနာမှုအခြေအနေဆိုးရိမ်စရာကောင်းလောက်အောင်ဆုတ်ယုံနေပြီးစီးပွားရေးလည်းပျက်စီးပြိုကျနေတဲ့အကြောင်းနိုင်ငံတကာအလှူရှင်တွေကတိကဝတ်ပြုရေးနိုင်ငံတကာညီလာခံရေးအဖွဲ့မှကုလသမဂ္ဂအတွင်းမှုချုပ်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာမိန်းကလေးငယ်တွေကိုမူလာတန်းအပီးပညာဆက်သင်ခွင့်ကိုတာလီဘန်တွေကပိတ်ပင်ထားတာကြောင့်အလှူရှင်နိုင်ငံတွေရဲ့စာနာအတိုင်းခွဲခြားမှုမရှိအလုံးအတွက်အကြောင်းတွေဖွင့်ပွင့်ပေးဖို့တာလီဘန်တွေကိုကုလအတွင်းမှုချုပ်ကတောင်းဆိုသွားပါတယ်။ကလင်းငယ်တပန်းလောက်ဟာအာဟာရချို့တဲ့မှုကြောင့်တည်ဆုံသွားနိုင်တဲ့အခြေအနေထိရောက်နေပါပြီလို့ UNICEF ကုလသမဂ္ဂကလေးများရံမုံငွေဖွဲ့ကခန့်မှန်းတဲ့အကြောင်းအတွင်းမှုချုပ်ကဗီဒီယိုမိကုန်းကနေတဆင့်ပြောဆိုသွားပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်းကသူ့ကိုရာထူးကနေနှုတ်ထွက်ပေးဖို့အတိုက်ခံနေတဲ့တောင်းဆိုချက်ကိုပယ်ချလိုက်ပြီးအမေရိကန်ပြည်အောင်စုအနေနဲ့သူ့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေပါတယ်လို့မနေ့ကြတာပရင်းတွေကဆွဆဲပြောဆိုလိုက်ပါတယ်။ဒါမဲ့တနင်္ဂနွေနေ့နောက်ဆုံးထားပြီးပါကစ္စတန်ပါလီမန်ကိုအယုံကြည်မရှိအစိုးမဲခွဲဖို့ရှိနေချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အောက်လွတ်တော်နဲ့ဥပဒေပြုအမျိုးသားညီလာခံကအတိုက်ခံနိုင်ငံရေးပါတီတွေပူးပေါင်းပြီးပါကစ္စတန်ဝန်ကြီးချုပ်ပေါ်စီးပွားရေးနဲ့နိုင်ငံရေးမူဝါဒတွေစီမံခန့်ခွဲမှုကင်တွယ်မှုမှားယွင်းနေတယ်ဆိုပြီးအယုံကြည်မရှိအစိုးမဲခွဲကြမှာဖြစ်ပါတယ်။
မလေးရှားနိုင်ငံကိုလာရောက်ကြတဲ့ COVID-19 ကာကွယ်ဆေးထိုးထားတဲ့ခီးသွားတွေအနေနဲ့ဆောက်ရောက်ချိန်မှာ quarantine ဝင်ကြမလို့ပဲပုံမှန်ဆိုင်အပြည့်အဝသွားလာလည်းပဲခွင့်ဒီကနေ့တိုက်ကြနေတာလည်းစပြီးပြန်လည်းခွင့်ပြုလိုက်ပါပြီ။နောက်အင်းကြီးချင်းဒေတာရဲနိုင်ငံတွေဖြစ်တဲ့စင်ကာပူ၊ထိုင်း၊ကမ္ဘောဒီးယား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းအလားတူ COVID-19 ကာကွယ်ဆေးထိုးထားတဲ့ခီးသွားတွေအနေနဲ့ရောဂါကူးစက်မှုမရှိကြောင်းစစ်ဆေးချက်ရှိတယ်ဆိုရင် quarantine ဝင်ကြမလို့ပဲသွားလာလည်းပဲခွင့်ပြုခဲ့ပါတယ်။အခုလိုမျိုးအာရှမှာ COVID-19 စီးကပ်ချက်တချို့ကန့်သတ်မှုတွေဖြေလျှော့ဖို့စီစဉ်နေချိန်မှာပဲကမ္ဘာတစ်ဝန်း COVID-19 ကူးစက်မှုနှုန်းကိုစန့်ကြည့်နေတဲ့အမေရိကန်အခြေစိုက် John Hopkins စစ်တက္ကသိုလ်ရဲ့ဒီကနေ့ဧပြီလ1ရက်နေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက488တန်းကျော်သွားပြီးကမ္ဘာတစ်ဝန်း COVID ကြောင့်သေဆုံးမှုက6တန်းကျော်သွားပြီဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလေအင်ကပြောင်းလဲထားတဲ့သူတွေကိုသူတို့ရဲ့ passport နိုင်ငံကူးလက်မှတ်မှာကြားဒါမှမဟုတ်မဆိုတဲ့အစာ H ဆိုတဲ့တင်ကြတာကိုရွေးချယ်ခွင့်ပြုလိုက်တယ်လို့လူမှုဖူလုံရေးမှတ်ပုံတင် social security card တွေမှာလည်းကြားမှရွေးချယ်ထည့်သွင်းခွင့်ပြုတော့မှာဖြစ်ပါတယ်။ဒီကနေ့ကြားရောက်တဲ့လေအင်ကပြောင်းလဲသူတွေကိုအတိအမှတ်ပြုတဲ့အထိမ်းအမှတ်နေမှာသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးဟာလူခွင့်ရေးဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထပ်လောင်းပြောဆိုလိုပါတယ်။ကမ္ဘာတစ်ဝန်းကလေအင်ကပြောင်းလဲထားသူတွေနောက်ကြားမှနှမျိုးစလုံးနဲ့အကျုံးမူဝင်တဲ့သူတွေသတ်မှတ်ချက်အားလုံးလိုက်နာသူတို့ရဲ့မဆုံးမနစ်ကြိုးပမ်းမှုကြောင့်ရရှိလာတဲ့အောင်မြင်မှုအထိမ်းအမှတ်ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လေရင်ကပြောင်းလဲထားတဲ့သူတွေကိုပြစ်မှတ်ထားပြီးတော့နှိမ်ချတဲ့ဥပဒေတွေပြည်နယ်တချို့မှာပြဋ္ဌာန်းထားချိန်မှာပဲဆေးဘက်ဆိုင်ရာမှတ်တမ်းမှတ်ရာပြကြရမလို့တဲ့ H ဆိုတဲ့သတ်မှတ်ချက်ကိုရွေးချယ်ခွင့်အမေရိကန်ဆိုရာကခွင့်ပြုလိုက်ပါတယ်။ကြမ်းမအစာ X ဆိုတဲ့သတ်မှတ်ချက်နဲ့ပထမဆုံးနိုင်ငံကူးလက်မှတ်ကိုအမေရိကန်ပြည်ထောင်စုမှာလာမယ့်အောက်တိုဘာလမှာထုတ်ဝေပါလိမ့်မယ်။ Oklahoma နဲ့ Arizona ပြည်နယ်တွေမှာလေရင်ကပြောင်းလဲထားတဲ့သူတွေကိုကျောင်းကမိန်းကလေးတွေရဲ့အားကစားပွဲတွေမှာပါဝင်ခွင့်မပေးဘူး။ဥပဒေတွေကိုပြည်နယ်အုပ်ချုပ်ရေးမှူးတွေကလက်မှတ်ထိုးပြီးတော့နောက်တည့်ရက်မှာပဲလေရင်ကပြောင်းလဲသူတွေကိုအတိအမှတ်ပြုတဲ့အထိမ်းအမှတ်နဲ့ကြေညာချက်ကိုသမ္မတဘိုင်ဒန်အဆိုအရကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
ကြောက်ကြညာနောက်ဆုံးမသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြသသွားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေစက်တိုက်ထုတ်လွှင့်သွားပါမယ်မြို့နိုင်ငံသားဝန်ကြီးဝမ်ချီနဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ချီနဲ့စစ်ကောင်စီနိုင်ငံသားဝန်ကြီးဦးနောက်မောင်တို့တရုတ်နိုင်ငံမှာဒီနေ့တွေ့ဆုံတဲ့သတင်းကျွန်တော်တို့မကြားခင်မှာထုတ်လွှင့်မှုရှိပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာသတင်းပို့ကိုကျွန်တော်တို့ထုတ်လွှင့်ပါမယ်အရင်ဆုံးတော့ကျွန်တော်တို့မူဆယ်ဘက်မှာရဲ9ယောက်တပ်ခံရတဲ့တဲ့တင်ကိုပြောပြပါမယ်။ကျွန်တော်တို့စပိုင်းဆိုင်ရာချုပ်ရင်းကြကြောင်းအခုလိုမျိုးနှောင့်နှေးကြံ့ကြာမှုဖြစ်ရတာကိုမျက်တည့်ရခံပါရခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်15မိုင်ကုန်သွယ်စခန်းလုံခြုံရေးတာဝန်ကြားနေတဲ့ရဲတပ်ဖွဲ့ဝင်9ယောက်ကိုလက်နက်ကင်အဖွဲ့တစ်ခုကလမ်းခွလက်မှာဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကအပြည်အဝကိုပြောပါရယ်။တေဆုံးမှုရဲတပ်ဖွဲ့ဝင်တွေဟာဒေသတွင်းလောင်ကစားဝိုင်းမူဆယ်ဝကိစ္စရုံနဲ့ပတ်သက်နေတယ်လို့ဒေသခံတွေကယူဆနေကြပါရယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချန်းကပြောပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတာဝန်ကျတဲ့နေဆက်လုံခြုံရေးကရဲအုပ်တအူးအပါအဝင်ရဲတပ်ဖွဲ့ဝင်9ဦးမတ်လ31ရက်နေ့ကအသက်ခံရပါရယ်။အမီမတိလက်နက်ကိုင်အဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခံထားရတယ်လို့စကားဆပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါရယ်
။ကျွန်တော်တို့အဲ့မုံပေါ်ဘက်မှာတော့ကောင်းကားနဲ့မုံပေါ်ကြားထဲမှာကျွန်တော်အမျိုးသား9ယောက်ပေါ့နော်ခြေထောက်မှာကျိုးချီပြောကြတနတ်တန်အနဲ့သိဆုံးနေတယ်ဆိုပြောကြသတင်းပို့တာရှိတယ်အဲ့ဒါလေးကိုကျွန်တော်တို့တွားရောက်စစ်ဆေးတဲ့အခါမှာတော့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှုရုံးပေါ့15မိုင်ကုန်းသွယ်ရေးစုံလုံးကြီးမှာတာဝန်ကျနေတယ်ကျွန်တော်တို့ရဲတပ်ဖွဲ့ဝင်9ဦးဖြစ်ကြောင်းတော့သိရပါတယ်သူတို့မတော်ရင်နဲ့ထွက်သွားတဲ့အခါမှာတောင်းကျန်းသူပေါ့နော်စစ်ဆေးအဖွဲ့ကဖမ်းဆီးပစ်ခတ်ခဲ့တယ်ဆိုတဲ့သတင်းတော့ကျွန်တော်တို့သိရပါတယ်။ဒါဖမ်းဆီးပစ်ခတ်ရတယ်မှန်တယ်ပစ်ခတ်ခဲ့တယ်မှန်တယ်။တောင်းကျန်းသူအဖွဲ့ကတော့ကျွန်တော်တို့စစ်ဆေးပဲရှိပါလိမ့်မယ်။အဲ့ဒါဆောင်ကမ်းလဲလို့ဒီပါလိမ့်မယ်
။မူဆယ်ကျူကုတ်လန်မုံပေါ်ရွာဘေးမှာအလောင်းတွေပြန်တွေးခဲ့တာဖြစ်ပါတယ်။သေဆုံးသွားတဲ့သူတွေဟာမူဆယ်မြို့မှာတာဝန်ကျနေတဲ့ရဲအုပ်ဝင်းကိုနဲ့တက်ကြက်နန်းဝင်းကျော်အပါအဝင်9ဦးဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။ဘာကြောင့်အသက်ခံရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လောင်ကစားငူးရစ်ဆေးကိစ္စတွေနဲ့ပတ်သက်နေတယ်လို့ယူဆကြောင်းမူဆယ်မြို့ကန်တူကပြောပါတယ
်။လောင်ကတော့၅လောင်းပြန်တွေ့ရလို့တော့ကြားတယ်။ဒီနေ့တော့အဲဆက်ဖြစ်ဆောင်နေတဲ့တိကျမှုတွေပေါ့နော်။လောင်ကမနည်းပြန်တွေ့ရလို့ကြားတယ်ဟဲ့
ว่าจะมูเล่รอติดใจมันติวเนี่ยคุยกันตอนมันเนี่ยมันติวเนี่ยได้ติดใจเพื่อที่จะมีอะไรจ้ะยังไงเราทุ่งนั่นได้ไหมเยี่ยมเลยไอ้เจ้ามาลองก็ได้มูยสีวารีเกี่ยงกิ๊กซ่าอีกบางคนปัจจุบันเนี่ยเราเล่นอะไรกันเสียดีอะไรไม่ได้สุดเลยลองดูอีกรอบสุดท้ายเนี่ยเย็บบุบบางเพื่อการลายเอาเก้าอยู่ตัวกันบีแล้วที่มูเซ่เสียงเอี้ยงมาท้าชีเรือรู้ปลายจากเกษตรเพื่อวันดูกับเจ้าวารี
กินอะไรก็ไม่รู้แล้วเราจะเสียอยู่เนี่ยเราจะเอาจริงๆเราดีกว่าอยู่เนี่ยเขาเองบอกเสียก็รับเสียก็ใช่เลยนั่นเท่านั้นเสร็จคุณเนี่ยฟีวายล่านั่นเสร็จลีเอนี่ลงมาเลยมูเซ่มิวบอกว่าปีดูเสียพอดพอยก็ไปใส่ในฮอเดดคุณเนี่ยมาเสียแต่สักครั้งคุณก็แล้วนั่นก็ยังพอดคุณก็วิ่งเอาใจใครเข้ารู้เสียแต่ปีดูเสียพอดวันนี้ที่ใครเดินส่งเงียบไปเลยเดี๋ยวนั่งเงี้ยเนี่ยเนื้อเสียมิวพิจารณาเดี๋ยวมีมาเนื้อเสียคงตัวเองก็ได้
မှုတွေလည်းရှိပါတယ်ကယ်ရီလို့ခေါ်တဲ့လူပွဲသားတွေကလည်းတရုတ်နိုင်ငံဘက်သွားပြီးအလုပ်သွားလုပ်ချင်သူတွေကိုအဖိုးအခယူပြီးခေါ်သွားပေးတာတွေရှိပါတယ်အဲ့ဒီလုပ်ငန်းတွေကအာဏာပိုင်အဖွဲ့အစည်းတွေကိုတရားဝင်ရောတရားမဝင်ပါအခွန်အခတွေပေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒါ့အပြင်မူဆယ်မြို့မှာတိုင်းသာလက်နက်ကင်အဖွဲ့တွေဖြစ်တဲ့ TNLA တောင်းပလောင်အဖွဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရှမ်းလက်နက်ကင်အဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့အများအများလှုပ်ရှားနေကြပါတယ်ခင်ဗျာ
မူဆယ်မှာရဲငါးယောက်တပ်ခံရတဲ့တရင်ကိုငင်းချမ်းတွတ်တက်သွားတာပါခရင်ဘက်မှာတိုက်ပွဲကြောင့်ဒေသခံတွေထွက်ပြေးရတဲ့တရင်မကြခင်ပြောပြပါမယ်အခုတော့ကျွန်တော်တို့အစောပိုင်းကပြောထားတဲ့တရုတ်မြန်မာဆက်ဆံရေးတရင်ကိုပြောပါမယ်တရုတ်နိုင်ငံကဝန်ကြီးဝမ်ဂျီနဲ့မြန်မာစစ်ကောင်စီနိုင်ငံကဝန်ကြီးဦးနောက်မောင်လင်တို့တရုတ်နိုင်ငံမှာဒီနေ့တွေ့ဆုံတယ်လို့ပြည်သူ့ဆိုးရွားသတင်းမီဒီယာကဒီနေ့ညနေပိုင်းမှာသတင်းထုတ်ပြန်ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့တွေ့ဆုံမှုနဲ့ပတ်သက်ပြီးမကြခင်မှာသတင်းထုတ်ပြန်သွားမယ်လို့ VOE ကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတင်ထိုက်ဦးပြောပြပါမယ
်တရုတ်နိုင်ငံကိုရောက်နေတဲ့စစ်ကောင်စီနိုင်ငံကဝန်ကြီးဌာနဝန်ကြီးဦးဝင်းနောက်မောင်လင်ဟာတရုတ်နိုင်ငံကဝန်ကြီးဝမ်ဂျီနဲ့ဒီကနေ့အေဗီလာတင်းနေမှာတွေ့ဆုံပါတယ်တွေ့ဆုံပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကသုံးလျာထုတ်ပြန်ခြင်းမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းဒီဆွေးနွေးတဲ့အကြောင်းအရာတွေကိုလောလောဆယ်မသိရသေးဘူးလို့ VOE ကပြောပါတယ
်။အကြောင်းအရာတွေကတော့ကျွန်တော်လက်မသိသေးပါဘူးခင်ဗျာ။အကြောင်းအရာတွေတော့ကျွန်တော်တို့ဒီပြန်ရောက်တဲ့အချိန်မှာသတင်းထုတ်ပြန်ပေးရမယ်။ဒီနေ့မှာတော့ကျွန်တော်တို့ဒီတရုတ်နိုင်ငံတော့နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတာရှိပါတယ်။ပြီးရင်ကျွန်တော်ညသာစာပွဲတက်ပါမယ်။မနေ့ပြန်ပြန်လာပါမယ
်။လက်ရှိဒေသတွင်းနဲ့နိုင်ငံတကာမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အမြင်ဖလှယ်ပြီးဒေသတွင်းတည်ငြိမ်အေးချမ်းတိုးတက်ဖို့အပြည့်သဘောအားထုတ်မှုတွေရရှိအောင်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဂျာယီဝန်ကြီးအပြင်ထိုင်းဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကတီးခြားစီတွေ့ဆုံမှုဖိတ်ကြားထားခဲ့ပါတယ်။တရုတ်ဆိုရအဘော်တွေကိုမြန်မာဘာသာနဲ့ရေးသားဖော်ပြနေတဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးဆိုတဲ့သတင်းဌာနမှာတော့တရုတ်နိုင်ငံဂျာယီဝန်ကြီးရဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်နိုင်ငံတွေဟာအာဆီယံရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်သလိုတရုတ်ရဲ့ရပ်ဝန်းနဲ့လမ်းမစီမံကိန်းဘာရန်ရိုးတွေလည်းရေးပါတဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်လ30ရက်နေ့ကနေအေဗီလာ3ရက်နေ့ထိတရုတ်နိုင်ငံဂျာယီဝန်ကြီးကလင်းနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုတွေ့ဆုံတဲ့အခါကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးကိစ္စတွေကိုအင်ဒီချင်းဒေသတွေမှာအရင်ဆုံးကောင်းတဲ့ဖော်နိုင်ဖို့တွန်းအားပေးသွားမယ်လို့လည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးပဋိပက္ခမှုတွေဖြစ်နေသလိုလက်နက်ကိုင်ပဋိပက္ခတွေလည်းခြေပြန့်နေတဲ့အတွက်အင်ဒီဂျင်းနိုင်ငံတွေမှာစိုးရိမ်မှုတွေရှိနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအများအများမြုပ်နှံထားတဲ့တရုတ်နိုင်ငံကပုံပြီးစိုးရိမ်နေပုံရပါတယ်။အကြံအစည်ဒီဆိုရလက်ထက်ကတရုတ်နိုင်ငံနဲ့သဘောတူထားတဲ့စီမံကိန်းတွေအားလုံးရပ်တန့်နေပါတယ်။တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကို2020ခုနှစ်ကလာခဲ့စဉ်အတွင်းကြောက်ဖြူထူးစီးပွားရေးဆုံးမြန်မာနိုင်ငံစီးပွားရေးဆုံးရန်ကုန်မြို့တင်နဲ့ရှမ်းနယ်ကချင်ပြည်နယ်တွေမှာနယ်စပ်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံတွေပါဝင်တရုတ်မြန်မာစီးပွားရေးဈေးကြံ CMNC စီမံကိန်းတွေကိုအချိန်မြင့်မှုသဘောတူထားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကလည်းကိုဗစ်ကာယောဂါနဲ့မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်ပုံမှန်အခြေအနေကိုပြန်မြောက်နိုင်သေးပဲထိခိုက်နေရပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပါ။ရခိုင်မှာမျိုးသမီး3000ထောင်ချခံရတဲ့တရင်မကြခင်ပြောပြပါမယ်။အခုတော့ကရင်ပြည်ဘက်ကတိုက်ပွဲအခြေအနေကြည့်အောင်ပါ။ကရင်ပြည်နယ်မြောက်ပိုင်းနဲ့ကော့ဂရိတ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်ပြည်သားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေချိန်ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖော်ပြမြို့နယ်တွေဘက်ထွက်ပြေးသွားတဲ့စစ်ဗေဒုက္ခတွေ1900ကျော်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့ဗဝင်းကျင်မှာအရသာပြည်သူတွေရှိရာဘက်လက်နက်ကြီးကြီးတွေကြားတဲ့အတွက်ဒေသခံတွေထိတ်လန့်စိုးရိမ်ပြီးအခုလိုဘေးလွယာပြေးနေကြတာပါ။ဒီအကြောင်းထိုင်းစီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖွဖရမြို့နယ်တွေထဲကိုမြန်မာနိုင်ငံဘက်ကနေရောက်လာတဲ့စစ်ဘေးဒုက္ခသည်1900ကျော်လောက်ရှိနေပြီဆိုပြီးထိုင်းနိုင်ငံပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဒီကနေ့ဖော်ပြကြပါတယ်။ကရင်ပြည်နယ်တွေကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ထွက်ပြေးလာကြတာနဲ့ပတ်သက်လို့ကရင်မျိုးသားမီဒီယာကမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
။ဒီပိုင်းကတက်ွက်ဖြစ်တော့ဒီအုံဖန်နဲ့ဖွဖနေသာထိုင်းမှချန်ရှာလီယောမှာမြန်မာစစ်ဘေးရှောင်း1959ရောက်တယ်လေမှာဒီလူ1959ဦးတို့ရောက်ရွာ၄နေရာလေမှာဖူဖာမှာဖူဖာနဲ့ဥမ္မာနဲ့ဝမိုင်းခိုင်ရသရစနီကြပါသလိုစီကောက်ကရရှိတယ်လေမှာလီတော်ခုမှာဗနေရောက်ခွေးနန်းနာမှာဗနေရောက်နောင်လူအောင်မှာဗနေရောက်လို့ပေါ့
ကရင်ပြည်နယ်မြဝတီနယ်ကော့ကလစ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုစစ်ကောင်စီဘက်ကအရက်သားတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပြင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်အခုလိုမျိုးဘေးလွတ်ရာကိုထွက်ပြေးနေကြရတာဖြစ်တယ်ဆိုပြီးထွက်ပြေးလာကြတဲ့ဒုက္ခသည်များကပြောကြပါဗျ။စစ်ဘေးဒုက္ခသည်တွေဟာဖော့ဖရမြို့နယ်အုံဖန်မြို့နယ်ထဲမှာရှိတဲ့ကျေးရွာတွေဖြစ်တဲ့ဘန့်ဝိနန်းနာဘန့်ဆဲထာဘန့်နောင်လဝန်ဘန့်လီတော့ခိုကြီးရွာလေးစီကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့မြန်မာဘက်ကဝလီစုကလိနေရာတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။မြန်မာဘက်ခြမ်းတောင်ရင်းမြစ်တစ်လျှောက်မှာလည်းဒုက္ခသည်တောင်ကနန်းနဲ့ရှိနေပါတယ်။ထိုင်းနိုင်ငံမဲကိုကင်းကြီးရွာနဲ့တောင်ရင်းမြစ်သာချားတဲ့မြန်မာနိုင်ငံဘက်ခြမ်းမှာလည်းဒုက္ခတွေ3000လောက်ရှိနေတာပါဒီစစ်ဘေးဒုက္ခတွေဒီအတွက်ထိုင်းနိုင်ငံရောက်မြန်မာလူသမားတွေစေတနာရှင်တွေကစားတောက်ရေးအကူအညီပေးနေကြတာဖြစ်ပါတယ်စစ်ဘေးဒုက္ခတွေကိုစားတောက်ရေးအကူအညီပေးနေတဲ့လူမှုရေးအဖွဲ့အစည်းတွေအနေနဲ့စစ်ဘေးဒုက္ခတွေရှိရနေရတဲ့စီကိုအခုရက်ပိုင်းတွင်အစားအသောက်တွေတွားရောက်ပို့ပေးလို့မရတော့ဘူးဆိုပြီးစစ်ဘေးဒုက္ခတွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဒါတော့မက်ကော့ပြင်းရတစ်ဖက်ချမ်းနော်ဗမာဘက်ကမှဆိုရင်အဲဖလူကြီးဖလူလေးအာမင်းလက်ပံအဒီဘတ်သင်ကြီးနဲ့တခြားမှာဆိုရင်ဆစ်ဆောင်အလောင်းဆစ်ပေါင်း3000ကျော်လောက်ရှိတယ်ပေါ့နော်ဆိုတော့အရင်တော့တော့အဲ့ဒီနေရာတွေမှာရေစာတပို့လို့ရပြီးတော့ဒီလက်ရှိဖြစ်တဲ့အချိန်မှာတော့တပတ်ဆယ်လောက်ရှိရေစာပို့လို့မရတော့ဘူးလက်ရှိရင်တော့ဒုက္ခတွေအခုကြီးပြတဲ့ရထားတဲ့အတွက်တို့မှစာရေးတောက်ရည်ရတော့တောက်ရည်ကိုဟိုဘာလိုအပ်ချက်တွေပါရှိနေတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒီတကြီးရွယ်ပေါ့နော်ဖြားလာတာဒီမကောင်းဖြစ်လာလို့ရှိရင်အာခက်ခဲဖြစ်နေရတယ်ကျွန်တော်သိရတယ်ပေါ့အဓိကတော့စားရေးတောက်ရည်နဲ့တောက်ရည်အခက်ခဲရှိနေတာကိုသိရတယ်အဲ့ဒါကိုဟိုလက်ရှိကတော့သွားလို့ဝင်လို့မရဘူးနော်အဒီတက်ဆိုင်ရာဆိုင်ဒီစစ်တပ်တွေနဲ့အာဏာပိုင်တွေနဲ့ညှိပြီးတော့သွားနိုင်ဖို့ကြိုးစားနေကြတယ်ပေါ့
ထိုင်းနိုင်ငံနယ်စပ်နဲ့ကပ်နေတဲ့နေရာတွေအထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ခြမ်းမဲကိုကင်းကြီးရွာဘက်မှလည်းလုံခြုံရေးတင်းကျပ်စွာချထားပါတယ်ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရာနယ်မြေအတွင်းမှာနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီဘက်ကလက်နက်ကြီးကြီးစံနေကြောက်ရောက်နေတာကြီးလေကြောင်းတိုက်ခတ်မှုတွေလုပ်နေတာကြောင့်ပါကရင်စစ်ဘေးဆောင်ဒုက္ခသည်3000လောက်ရှိနေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကလည်းပြောဆိုထားပါတယ်မလ31ရက်ကြာသပတေးနေ့ကပဲမြန်မာဘက်ခြမ်းဝလီဆိုတဲ့နေရာနဲ့ဥက္ကဋ္ဌဆိုတဲ့နေရာမှာစစ်ကောင်စီတပ်တွေအင်အား200လောက်ထပ်မံရောက်ရှိလာတယ်လို့လည်းဒေသခံတွေကပြောပါတယ်။ KNU ဘက်ကသိမ်းယူခဲ့တဲ့စစ်ကောင်စီရဲ့မော်ခီစခန်းကိုပြန်သိမ်းယူဖို့အတွက်စစ်ကောင်စီတပ်တွေတိုးချဲ့ရောက်ရှိလာတာဖြစ်တယ်လို့လည်း KNU ဘက်ကပြောပါတယ်။အဲ့ဒီဝလီဒေသဟာအခုစစ်ဘေးဒုက္ခသည်တွေခိုလုံရောက်ရှိလာတဲ့ထိုင်းမြန်မာနယ်စပ်ဖွဖရမြို့နယ်တစ်ဖက်ကမ်းမှာရှိပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်ဘက်တိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းနိုင်ငံနဲ့တီးရတဲ့တဲ့ရင်မအေးမှပြောပြသွားတာပါ။ရခိုင်ပြည်နယ်တန်တန်းမြို့တန်တွဲခိုင်တရားရုံးမှာတရားရုံးကနေပြီးတော့အမျိုးသမီး3ယောက်ကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF ကိုငွေကြေးထောက်ပံ့နေဆိုပြီးထောင်နဲ့10နှစ်စီချမှတ်လိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့တရားဆွဲပြီးအခုလိုထိုင်းထောင်ချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုရန်နိုင်ကပြောပြပါမယ်
။အကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်50ညနဲ့ဖမ်းဆီးတရားဆွဲခံထားတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကအမျိုးသမီး3ဦးကိုတနက်ခရိုင်တရားရုံးကမတ်လ31ရက်နေ့မှာထောင်ဒဏ်10နှစ်အမိန့်ချလိုက်ပါတယ်။အနေဆုံးထောင်ဒဏ်10နှစ်ကနေထောင်ဒဏ်တသက်တကျွန်းအထိချနိုင်တဲ့ပုံမှန်နဲ့တရားစွဲပြီးထောင်ချလိုက်တာလို့သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥရေဆိုင်ရာအဖွဲ့အစည်းကတရားလွှတ်တော်ရှင်းနေဦးထွန်းဝင်းမောင်ကပြောပါတယ
်။သူကကျွန်တော်တို့ဒီပေါ့အကြံတမ်းမှုတိုက်ချိန်ဥပဒေပုံမှန်50ညနဲ့ဆွဲပါတယ်။နော်ကျန်နော်။အကြံတမ်းမှုတိုက်ချိန်ဥပဒေ50ညဆိုတော့ဒီအကြံဖက်အဖွဲ့တွေကိုဒီကိုကြေးချောက်ပန်းနေဆိုတဲ့ အဲဒီကျွန်တော်တို့ဗာဆက်စစ်ချက်ပေါ့နော်အဲ့ဒါကိုတရားသူကြီးကဒုတိယခံတရားသူကဒီအဲဒီစစ်စစ်ခံရတဲ့ဒေါ်ကြီးချိုကျော်အဲနောက်ဒေါ်တန်ဆန်နာဝင်းတို့ကဒေါ်ဆန်းချိုတိုက်သူကအဲဒီစစ်ဆိုထားတဲ့ပြန်ပြန်မှုတကြွေးဥပဒေပုံမှန်အဲ90ရအပြည့်ရှိတယ်လို့ကောက်ယူပြီးတော့သူကကျွန်တော်တို့အဲထောင်နဲ့ဆယ်နှစ်ကြာခံစီရမင်းချမဲ့ပါတယ်ဆရာနော်အဲ့ဒီမျိုးသမီး၃ခုပြီးခဲ့တဲ
ပြည်သူ့ကျန်းမာရေးအဖွဲ့ကအနာသိမ်းမီနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့PDF တွေကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖန်စီခံထားသူရခိုင်ပြည်နယ်မှာဆယ်ဦးထက်မနည်းရှိနေပြီအခုတောင်းရောင်းနဲ့ဆိုရင်ထောင်နဲ့ချခံရသူ၄ယောက်ရှိသွားပါပြီ၂၀၂၂ခုနှစ်ဖေဖော်ဝါရီ၂၅ရက်နေ့ကလည်းPDF တွေကိုငွေကြေးထောက်ပံ့နေဆိုပြီးညအုပ်မြို့နယ်ပန်းမော်ကြီးရွာကလူငယ်တ ထပ်မှတ်ခဲ့ပါတယ်။ မြန်မာနိုင်ငံတချို့ဒေသတွေမှာပြည်သူ့ကာကွယ်ရေးPDFအဖွဲ့တွေဖွဲ့စည်းပြီးလက်နက်ဆွဲကင်တိုက်ခိုက်မှုတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတော့အဲ့လိုPDFအဖွဲ့တွေမရှိပါဘူး။ရခိုင်ပြည်နယ်တောင်ပိုင်းဒေသတွေဖြစ်တဲ့တန်တွဲ၊တောင်ကုန်း၊ကွာစတဲ့မြို့တွေဟာမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီကိုထောက်ခံသူရခိုင်ပြည်နယ်မှာအများဆုံးရှိခဲ့တဲ့မြို့တွေဖြစ်ပါတယ်ခင်ဗျာ။တန်တ
ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံကိုအထူးစစ်ဆင်ရေးဆိုပြီးတော့ကြေညာပြီးကြွကြော်ဆဲအခုအချိန်ထိဆင်နွှဲနေပါတယ်ဒီမတိုင်ခင်ဆိုဗီယက်ပြည်တော်စုမပြိုကွဲခင်ကယူကရိန်းဟာရုရှားနိုင်ဆိုဗီယက်ပြည်တော်စုနယ်မြေထဲမှာပါဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်အလားတူပဲပထမကမ္ဘာစစ်ဖြစ်တဲ့အချိန်ကစလို့ရုရှားရဲ့နယ်နိမိတ်တွေကအမြဲတမ်းကြောင်းလန့်နေကြတာပါဒီအကြောင်
ွယ်မှာ Russian Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင် Germany နဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ Bashar ဒေသတို့တိုးချဲ့ခဲ့ပါတယ်။အဲ့ဒီအချိန် Russian Empire မှာ Finland, Poland နဲ့ Ukraine နိုင်ငံတို့ပါဝင်ပြီးတော့ Bosnia ပင်လယ်ကွေ၊ Baltic ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဘာတော်လှန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ဘော်ရှေဗစ်အစိုးရကဖင်လန်ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တွေနဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ပိုလန်ဘယ်လာရုစ်တစိတ်တွေကယူကရိန်းဖင်လန်ဘော်လ်ကန်ဒေသနိုင်ငံများကိုရုရှားနေနေလို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါတယ်အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရိုမေးနီးယားကဘက်ဆာရာဗီးယားအခုယူကရိန်းနဲ့မော်လ်ဒိုဗာတချို့ပိုင်းတွေကိုဝင်ရောက်နေရယူထားပါပြီ။ရုရှား၊ဘယ်လာရုစ်တစိတ်တွေကယူကရိန်း၊ဂျော်ဂျီယာ၊အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်နေပါပြီ။1920ပြည့်လို့နှောင်းပိုင်းနှစ်ကမှာဥစ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်အတွင်းမှာလဲကာဂစ္စတန်၊ကာဂျစ်စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်နိုင်ငံရေးစာချုပ်ထုတ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နဲ့မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နယ်စပ်မြေတတ်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကလည်းမော်ဒိုဗာ၊အက်စတိုနီးယား၊လက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါရီ။ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသအဆိုဗီယက်ထဲရောက်သွားပါရီ။ချက်ကိုစလိုဗက်ကီးယားရဲ့ကကာပက်တိုယူကရိန်းဒေသအဆိုဗီယက်ထဲရောက်သွားပါရီ။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါရီ။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရဲတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာရဲကအကာဇီယာနဲ့တောင်အိုဆက်ရှာဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ်။
အဲ့ဒါနဲ့ကြောပြပြသွားတာပါမကြာခင်စစ်စီဒုတိယပိုင်းကိုဆက်မှမှုဆက်လက်နားဆင်ကြည့်ရှုပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချံနဲ့ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ညီမစံတော်ကြီးည9နာရီခွဲရှိပါပြီ။ VUE American တန်ရဲ့ EPL 1ရဲ့တောက်ကြညဘက်အစီအစဉ်တွေကိုဆက်လက်နားဆင်ကြည့်ရှုနေကြတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာမြို့သမီးကဏ္ဍသုတဆွန်နဲ့အမေရိကန်တခွင်တိတ်ပန်တဲ့နည်းပညာသတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတဲ့ထဲအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရဲ့ဝန်ကြီးမက်ဒလင်းအော်ဘရိုက်ဟာမတ်လ23ရက်ဗုဒ္ဓဦးနေ့ကကင်ဆာရောဂါနဲ့အသက်84နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ကိုဆိုဗိုစစ်ပွဲအရှေ့အလယ်ပိုင်းပြည်ပခမြောက်ကိုရီးယားအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒချမှတ်ရမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့တယ်လို့အောင်မြင်တဲ့ထိတ်တန်းတန်တမန်သူအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။တာမန်နဲ့ထူးခြားတဲ့သူ့ရဲ့ဘဝဖြတ်တန်းမှုနဲ့လုပ်ငန်းတာဝန်ထမ်းဆောင်ခဲ့ပုံတွေကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေအတွက်လေးစားဂုဏ်ယူစရာအတူယူစရာဖြစ်ခဲ့ပါတယ်။ကွယ်လွန်သူမက်ဒလင်းအော်ဘရိုက်အကြောင်းတစ်စီတစ်ဆောင်းကိုဒီကနေ့မှအမျိုးသမီးကဏ္ဍမှာမက်ကင်ဘူတွေကတင်ဆက်ထားပါတယ်ခင်ဗျာ။
I state your name.
I am Madeline Corbell Albright.
Do solemnly.
Madeline Albright ဟာအမေရိကန်ရဲ့အမြင့်ဆုံးတရမန်ယာရုကိုတမရဘေကလင်တန်လက်ထက်96ခုနှစ်မှာအဆိုပြုခံခံခဲ့ရပြီးအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်။အဲဒီအချိန်ကအမေရိကန်ဆူရတမိုင်းမှာတာဝန်အမြင့်ဆုံးထမ်းဆောင်ခဲ့တဲ့အမျိုးသမီးလည်းဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်၄နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းဘောကန်စစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার အရေးအရှိလေပိုင်းဒေတာမှာအဆုံးရောက်တွေကြီးထွားလာနေတဲ့ပြဿနာတွေကိုရှေ့တန်းကနေဥဆောင်တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုရဲ့နိုင်ငံသားရေးမူဝါဒချမှတ်ရေးဆွဲတဲ့နေရာမှာအရေးပါတဲ့အခမ်းအနားကနေပါဝင်ခဲ့တယ်လို့သူ့ရဲ့အောင်မြင်တဲ့တန်တမာရေးစွမ်းဆောင်မှုတွေကြောင့်အမျိုးသမီးဝန်ကြီးမက်ဒန်ဆက်ကတရီဆိုပြီးလူသိများထင်ရှားခဲ့ပါတယ်။ဝန်ကြီးအော်ဘရိုက်ဟာအားလုံးအတွက်စံပြပုဂ္ဂိုလ်တူပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ သောမစ်ကွင်ဖီကအော်ဘရိုက်ကွယ်လွန်တဲ့အချိန်ဝန်ထဲကြောင့်တဝင်လွားနဲ့အတူပြောကြားခဲ့ပါတယ်
။ She was a trailblazer and a luminary and she was the first woman to serve as Secretary of State.
သူဟာအများလေးစားချစ်ခင်တဲ့စံပြခေါင်းဆောင်တစ်ယောက်ပါ။ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်။သူ့ရဲ့တာဝန်ထမ်းဆောင်မှုတွေကအမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂကိုပါပို့ပြီးတော့ခိုင်မာအားကောင်းစေခဲ့ပါတယ်။ကုလသမဂ္ဂမှာဒီနေ့ကဘာကြီးမှာမေးပြောက်မသွားနိုင်တဲ့အရာတွေကိုခြံထားပေးခဲ့တဲ့သူပ
ါလက်ရှိတန်မတ်ကြီးသောမတ်စကရင်ဖီရဲ့နေရာမှာတချိန်ကအော်ဘရိုက်တာဝန်ချမ်းနေတာပါကလင်တန်ဆွေရလက်ထက်နိုင်ငံသားရေးဝန်ကြီးတာဝန်မယူခင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်တာဝန်ချမ်းနေတာဖြစ်ပြီးတော့သမ္မတကာတာအဆိုရလက်ထက်မှာလည်းအင်မီရိုမျိုးသားလုံးတွေကောင်စီမှာတာဝန်ချမ်းနေပူပါတယ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာတော့အဲ့ဒီအချိန်ကဘောကန်ဒေသတစ်ခုလုံးကိုချင်းချောက်ခဲ့တဲ့1998ခုနှစ်ကိုဆိုဗိုစစ်ပွဲပြိပကအဆုတ်သက်ရေးကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့ပါတယ်
။ For the Balkans, this escalating violence is the road back to hell. Unless stopped,
အကြမ်းဖက်မှုတွေတိုးလာတာကဘောကန်ဒေသအတွက်ဆုတ်ယုတ်မှုပါ။ဒီစစ်ပွဲမရက်တည်းတင်းမာမှုတွေကိုထိမနိုင်သိမ်းမရဖြစ်လာနိုင်ပါတယ်။တတိုင်းညီလုံးပြည်ရင်းစစ်ဖြစ်ပြီးတော့ဘော့စနီးယားမှာငြင်းငြင်းရေးပြတ်တုံးနိုင်တယ်လို့အိမ်နီးချင်းနိုင်ငံတွေကလည်းပြင်းထန်လာနိုင်ပါတယ်။
ဒါကြောင့်ကိုဆိုဗိုပြည်ပကဆုံးသက်ရေးအတွက်အော်ဘရိုက်ဟာရှေ့တန်းကနေဦးဆောင်တုတ်ပြန်ခဲ့တာပါကိုဆိုဗိုအယ်ဘေးနီးယန်းတွေကိုလူမျိုးစုနဲ့ရှင်းလင်းတုတ်တင်နေတဲ့ယူဂိုစလာဗ်ကောင်ဆောင်စလိုဗိုဒန်မီလိုဆိုဗစ်ကိုဖယ်ရှားဖို့အတွက်ယူဂိုစလာဗီးယားကိုဝင်တိုက်ဖို့သမ္မတကလင်တန်ကိုအော်ဘရိုက်ကတိုက်တွန်းခဲ့တာပါကိုဆိုဗိုဒေသတွေကျူးကျော်တိုက်ခိုက်နေတဲ့ဆာဗီးယားတပ်တွေကိုမြောက်တနန်တိတ်နေတိုးမဟာမိတ်တပ်ဖွဲ့ဝင်တွေဝင်တိုက်ပေးတဲ့အထိဖြစ်လာအောင်အော်ဘရိုက်ကကြိုးပမ်းခဲ့တာကြောင့်အော်ဘရိုက်စစ်ပွဲလိုတောင်ပြောခဲ့ကြပါတယ်သူရဲ့ကြိုးပမ်းမှုတွေကြောင့်ပဲကိုဆိုဗိုဒေတာမှာငင်းငယ်ရရခဲ့တာဒီကနေ့အထိဖြစ်ပါတယ်။အောင်မြင်တဲ့သူ့ရဲ့လှုပ်ဆောင်ချက်တွေအတွက်ဂုဏ်ယူတယ်လို့အော်ဘရိုက်ကပြောလို့ရှိပါတယ်
။ What I'm really proudest of is what we did in Kosovo.
ကျမတို့ဂုဏ်ယူရဆုံးကတော့ကိုဆိုဗိုအရေးဆောင်ရခဲ့တာပါ။ဘောကန်ဒေတာမှာဖြစ်နေတဲ့အခြေအနေတွေအတွက်ကျမအများကြီးစိုးရိမ်ခဲ့ပါတယ်။လူမျိုးရေးဘာသာရေးမတူတာကြောင့်လူတွေတစ်ဖက်ခံနေရတာကိုဒီတိုင်းလက်ပိုက်ကြည့်နေဖို့ဆိုတာသိပြီးတော့ခက်ပါတယ်။ဒီအခြေအနေကိုပြောင်းလဲရန်အကူအညီဖြည့်ရှင်းပေးနိုင်တဲ့အနေအထားမှာ American ပြည်ထောင်စုအနေနဲ့ဆောင်ရွက်ပေးခဲ့တာကအင်ပန်းလို့ထင်ပါတယ်။အခုဆိုရင်ကိုဆိုဗိုပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်သွားပါပြီ။ အဲ့ဒီခင်မျိုးဆက်တစ်ခုလုံးမွေးလာတဲ့မင်းကလေးငယ်ရဲ့နာမည်ဟာလဲမက်ဒလင်းဆိုပြီးတော့ဖြစ်သွားပါတယ
်။သူ့ကွယ်လွန်ချိန်မှာတော့ကိုဆိုဘိုပြည်သူတွေလည်းဝမ်းနဲ့စိတ်မကောင်းဖြစ်ခဲ့ကြပါတယ်။ကိုဆိုဘိုမှာသူ့အတွက်ဂုဏ်ပြုတည်ဆောက်ထားတဲ့မက်ဒလင်းအော်ဘရိုက်ကြောက်ရွံ့သူရှေ့ကိုကိုတိုင်သွားရောက်ခဲ့ပြီးလွမ်းတူပန်းဝေချခဲ့တဲ့ကိုဆိုဘိုဝန်ကြီးချုပ်အယ်ဘင်ကာဒီကအခုလိုပြောပါတယ်။
It is very difficult to find the perfect combination of politics, diplomacy and history like in the
ဝန်ကြီးမက်ဒလင်းအော်ဘရိုက်ကိုနိုင်ငံရေးတန်တမန်ရေးနဲ့သမိုင်းနောက်ခံအားလုံးကိုအကောင်းဆုံးပေါင်းဆက်ထားနိုင်တဲ့ပုဂ္ဂိုလ်မျိုးကအင်မတန်ရှားပါတယ်1999ခုနှစ်နွေဦးမှာဆာဗီးယားရဲ့လူမျိုးတုံးတပ်ဖြတ်မှုတွေရပ်တန့်အောင်ကိုဆိုဗိုဒေသရဲ့နီဒိုးမဟာမိတ်အဖွဲ့တွေဝင်တိုက်ပြီးခဲ့တဲ့ဖြစ်ရပ်ကမက်ဒလင်းအော်ဘရိုက်ရဲ့အထင်ကရအမှတ်တရစိတ်ပါပဲဒီအတွက်သူ့ကိုကျွန်တော်တို့အထူးကျေးဇူးတင်တယ်လို့အမြဲတမ်းလည်းဆက်ပြီးကျေးဇူးတင်သွားမှာပ
ါမက်ဒလင်းအော်ဘရိုက်ဟာကိုဆိုဘိုအရေးမှာဒါမကမြန်မာပါဝင်တခြားနိုင်ငံကရေးရာတွေမှာရှီရန်ကနေဦးဆောင်ကျုံ့ပြန်ခဲ့တဲ့သူဖြစ်ပါတယ်သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေနဲ့အာဖရိကတိုက် HIV AIDS ရောဂါတိုက်ဖျက်ရေးမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအီးနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးညှိနှိုင်းခဲ့တာအပြင်အရှေ့လေပိုင်းဒေသဆွေးရောက်ပြဿနာကင်တွယ်မှုတွေလည်းပါဝင်ခဲ့ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးသူတို့ဖြစ်သလို1995ခုနှစ်နဲ့2013ခုနှစ်တွေမှာမြန်မာနိုင်ငံကိုကိုရိုင်းသွားရောက်ခဲ့ပူပါတယ်။2013ခုနှစ်ခီးစဉ်အတွင်းမှာတော့ရန်ကုန်တပ်သူစင်ရတုအခမ်းအနားကိုတက်ရောက်ခဲ့သလိုမြန်မာဒီမိုကရေစီကောင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီကောင်းဆောင်တွေနဲ့ရောတခြားနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတန်တမာရေးရာလုပ်ငန်းတွေကိုအအောင်မြင်မြင်ထမ်းဆောင်ခဲ့တဲ့ဝန်ကြီးအော်ဘရိုက်ဟာသူ့ရဲ့ငယ်စဉ်ဘဝကိုလွယ်လွယ်ကူကူဖြတ်သန်းဝင်ရခဲ့တာတော့မဟုတ်ပါဘူး။1938ခုနှစ်ကအဲ့ဒီအချိန်ချက်ကိုစလိုဗာကီးယားနိုင်ငံဖရက်မြို့မှာအော်ဘရိုက်ကိုမွေးဖွားခဲ့ပြီးနာဇီဂျာမနီကျူးကျော်မှုကိုရောဆိုဗီယက်ရုရှားကြီးစိုးမှုတွေကိုပါခလေးဘဝမှာကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်။မိသားစုကဂျူးလူမျိုးတွေဖြစ်ပေမဲ့ရိုမန်ကက်သလစ်ဘာသာကိုသူ့အသက်9နှစ်အရွယ်မှာတမိသားစုလုံးကူးပြောင်းခဲ့တာပါ။ဂျူးလူမျိုးတွေကိုနာဇီဂျာမနီတွေကအစုလိုက်အပြုံလိုက်နှိပ်စက်တပ်ဖြတ်ခဲ့တဲ့ကာလအတွင်းအော့ဘရိုက်ရဲ့အဖိုးဘွား၃ဦးနာဇီအချင်းစခန်းတွေမှာတည်ဆုံခဲ့ရပါတယ်။ဖခင်ကတပ်တမန်တစ်ဦးဖြစ်ပြီးနာဇီဂျာမနီလက်အောက်1939ခုနှစ်မှာမိသားစုလိုက်ပြည်နေငံကိုပြောင်းရွှေ့နေကြခဲ့ပါတယ်။နာဇီတွေစစ်ရှုံးတဲ့ဒုတိယကမ္ဘာစစ်အပြီးမှာတော့ချက်ကိုစလိုဗာကီးယားကိုပြန်လည်ပြောင်းရွှေ့နေကြခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျိုင်းပြည်မှာကွန်မြူနီဝါရီတွေအားကောင်းလာတဲ့အချိန်1948ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကိုအပြီးတိုင်ပြောင်းရွှေ့နေကြခဲ့ကြပါတယ်။1959ခုနှစ်မှာမက်ဆာချူးဆက်ပြည်နယ်ဝဲလက်စလီကောလိကနေပွဲယူခဲ့ပြီးဒရင်တာအလုပ်လုပ်ခဲ့ပါတယ်။အရီနာကိုလံပီးယားတပ်ကတော်မှနိုင်ငံကဆက်ဆံရေးဘာသာရပ်ကိုလေ့လာခဲ့ပြီး1968ခုနှစ်မှာမာစတာဘွဲ့လုံနဲ့1986ခုနှစ်မှာ PhD ဒေါက်တာဘွဲ့တွေကိုရခဲ့ပါတယ်။နောက်စီဂျာမီလက်အောက်ကထွက်ပြေးခဲ့ရတဲ့ဒုက္ခသည်ကလေးငယ်တစ်ယောက်ဘဝကနေအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်လာခဲ့တဲ့မက်ဒလင်းအော်ဘရိုက်ဟာအမေရိကန်အမျိုးသမီးတွေအတွက်သာမကကမ္ဘာတစ်ပတ်ကအမျိုးသမီးတွေအတွက်ပါလေးစားအတူယူစရာရှေ့ဆောင်လမ်းပြတစ်ယောက်ဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မက်ဒလင်းအော်ဘရိုက်ဟာအန်ရီရီချားကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်သာမကအမေရိကန်ရဲ့စံတန်ဘိုးတွေအတွက်မဆုတ်မနစ်တိုက်ပွဲဝင်ခဲ့သူအဖြစ်သတိရနေစေမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝန်ကြီးအော်ဘရိုက်လောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဒီဇိုင်းမတ်မတ်ဂျိုးဘိုင်ဒန်တူမရှိတဲ့အကြောင်းနဲ့သူဟာအာဏာရှင်စနစ်ရဲ့စိုးရွားမှုတွေကိုကိုယ်တိုင်နားလည်သိရှိတယ်လို့အကောင်းဆုံးပြန်လည်ဖော်ထုတ်ရေးသားပြနိုင်တဲ့သူဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကအော်ဘရိုက်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အကြမ်းစစ်တွေကိုအအောင်မြင်မြင်ကြော်ဖြတ်ခဲ့တဲ့သူ့ရဲ့တွေ့ကြုံတွေကိုအော့ဘရိုက်ကမကြာခဏပြောပြလေးရှိပါတယ်။ကျောင်းမှာတန်းလူညီညာအခွင့်အရေးရအောင်ကြိုးပမ်းကြဖို့လူငယ်မျိုးသမီးတွေကိုဘဝတစ်ချက်လုံးတိုက်တွန်းပြောဆိုခဲ့တဲ့သူပါ
။ We can tell our story about how we climbed the ladder and a lot of you younger
ones. လေကအစဉ်စဉ်ဘလူးတက်နိုင်ခဲ့ရတယ်လဲဆိုတဲ့တွေ့ကြုံတွေကိုကျမတို့ကပြောပြပေးလို့ရပါတယ်။ဒါပေမဲ့ကို့အတွက်ဒီအချိန်မှာအဲ့လိုလုပ်ဖို့မလိုတော့ဘူးလို့တော့လူငယ်အမျိုးသမီးတွေမထင်လိုက်ကြပါနဲ့ဆက်ပြီးတော့ကြိုးစားရအောင်မှာပါ
။နိုင်ငံခြားရေးဝန်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာအမျိုးသမီးနိုင်ငံခေါင်းဆောင်တွေကသူ့ကိုလေးစားမှုရှိပါမလားလို့တချို့ကမေးခွန်းထုတ်တာတွေရှိခဲ့ပေမဲ့မက်ဒလင်းအော်ဘရိုက်ကတော့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ကိုအကောင်းဆုံးထမ်းဆောင်ပြသွားခဲ့ပါတယ်။မက်ဒလင်းအော်ဘရိုက်ဟာအမေရိကန်အစိုးရထဲမှာအမျိုးသမီးကောင်းဆောင်လေးအများအပြားပေါ်ပေါက်လာအောင်ရှေ့ဆောင်လမ်းပြပေးခဲ့တဲ့သူဖြစ်တယ်လို့ Wisconsin Madison တပ်သူကနိုင်ငံရေးသိပ္ပံနဲ့ပြည်သူ့ရေးရာပေါမောက်ကစူဇန်ယက်ကီကပြောပါတယ်
A great deal has changed for women in government since Madeleine Albright was Secretary of State.
Madeleine Albright နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ပြီးတဲ့နောက်အစိုးရအတွင်းမှာအမျိုးသမီးတွေအတွက်အပြောင်းအလဲတွေအများကြီးဖြစ်ခဲ့ပါတယ်။အခုဆိုရင်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေနေရာရလာပါပြီ။ဒုသမ္မတကမလာဟဲရစ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ရှိပါတယ်။အစိုးရထဲမှာဒုတိယနဲ့တတိယအကြီးဆုံးတာဝန်ယူထားတဲ့သူတွေဖြစ်ပြီးသူတို့နှစ်ဦးလုံးကအမျိုးသမီးတွေပါ။
Madeleine Albright ဟာထင်ရှားတဲ့အစ်မင်းတန်တမတ်တူဖြစ်တယ်လို့စာအုပ်စာရင်းများပြားကိုရေးသားခဲ့တဲ့အောင်မြင်တဲ့စာရေးဆရာတူဖြစ်တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တစ်ယောက်လည်းဖြစ်ပါတယ်။သတင်းစာဆရာ Joseph Albright နဲ့လက်ထပ်ခဲ့ပြီးသမီးသုံးဦးထွန်းကားခဲ့ပြီးတော့တာသမီမျိုးမြင့်များစွာကျင်းပခဲ့ပါတယ်။မတ်လ23ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်ချိန်မှာတော့ Madeleine Albright ဟာအသက်84နှစ်ရှိပြီးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုထိမှပဲရနာခွင့်ပြုပါရှင်။ချမခင်ဗျာရှင
်ဘက်ကနူရီစီစဉ်နေဆက်တဲ့မြို့သမီကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါအခုတခါလဲကြတာကသုတဆုံနေအမေရိကန်တခွင့်အစည်းအဝေးမှာခုတစ်ပတ်မှာတော့ကိုဗစ်အဖြစ်ကာကွယ်ဆေးဒုတိယကြိမ်ထိုးဖို့မြန်မာအမေရိကန်တွေအစဉ်နဲ့ပြင်နေကြတာကိုဗစ်ရောဂါထိန်းချုပ်အပြီးကာလမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာဖို့မြန်မာလုပ်ငန်းရှင်တွေကမျှော်လင့်နေတာစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြပေးထားပါခင်ဗျာ
။ကိုဗစ်ရောဂါဒဏ်ကားနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုကံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အဖြစ်ကာကွယ်ဆေးထိုးကြဖို့အမေရိကန်ဆွေးရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်။အဖြစ်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်။ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်အောင်စုမှာကိုဗစ်ကြောင့်သေဆုံးသူ6,800နီးပါးရှိပါတယ်။အခုအခါမှာတော့ကိုဗစ်ကာကွယ်ဆေးအပြင်အဖြစ်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကိုယ်ကျေး agency FDA ကအခွင့်ပြုထားပါတယ်။အင်ဒီယားနာပြည်နယ်ဖိုအီမျိုးကဦးအောင်မြင့်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်လည်းအသက်အရွယ်60ကျော်လာတော့ကိုယ်ကလည်းဘုနာပါတော့ခုခံအားလည်းကျလာတပြေးပြေးနဲ့လေ။ဆိုတော့ကျန်တဲ့လူငယ်လေးတို့ကျွန်တော်ကမတူတော့ဘူး။အဲ့ဒီခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအကြီးကအားထားပြီးတော့ရက်တည်နေရတဲ့အခြေအနေမျိုးတွေကျွန်တော်တို့ကဲမကြီးကအဲ့လိုသွားနေရတဲ့အခြေအနေမျိုးတွေလည်းဖြစ်လာတယ်။
အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ DCA ဌာန CDC ကတော့ဒုတိယအကြိမ်ကိုဗစ်အဖြစ်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ်မှာ Walkie မြို့ကကိုဗစ်တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်ထိုးဖို့စီစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခု4လပြည့်တဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်4လပြည့်တဲ့ဘက်သွားထိုးဖို့စီစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်အဓိကတော့ကျွန်တော်ကိုယ်တိုင်ရောကျွန်တော်နဲ့သူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်ချင်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုယ်စီရတဲ့ဆက်ရောဂါမရအောင်လို့အတိုင်းတိုင်းဆုံးတော့သူတို့မထိုးတာမှကိုထိုးရတဲ့အတွက်သူတို့အန္တရာယ်ကဲအောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်
။ကိုဗစ်အဖြစ်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါတယ်။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းထွန်းကလည်းယောဂါကာကွယ်တရှိရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါရယ်
။ဆိုင်မာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘယ်လိုသူတို့အကာအကွယ်ဘယ်လိုလုပ်တယ်ဆိုရှယ်ဒစ္စတန့်ဘယ်လိုနေတယ်ကတ်စတမာတွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂါကာကွယ်တန့်ရှင်းနဲ့ပတ်သက်ဘယ်လိုလုပ်တယ်ဆိုတော့သူကအများအားအကဲခတ်တယ်ဗျ။အဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်တယ်လို့ကိုဘက်ကလည်းလုံခြုံအောင်အကုန်လုံးလောက်ထားတာမျိုးရှိတယ်။တချို့ဆိုမေးတယ်ခင်ဗျာဘူစာထိုးပြီလားလို့မေးရင်ကျွန်တော်တို့ကထိုးပြီပါပြီ။စောက်ဆိုင်မှာဆိုင်မလို့ကျွန်တော်တို့ကသေးသေးချာဆေးထိုးရပါတယ်။အဲ့ဒါမှကတ်စတမာတွေလည်းကျွန်တော်တို့ကြားမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်။အသက်50ကျော်နဲ့ကိုယ်ကံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်။စောင်းရသည်မှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ။Washington ပြည်နယ်က Baywood Man က
No, my philosophy is I want to be
No, တော့တန်းနိုင်တဲ့များယောဂမကူးစက်အောင်ကြိုးစားနေထိုင်ပါလေ။ကိုကချမ်းမကြီးပေါ့ရင်တခြားသူတွေအတွက်ဆေးရုံမှာနေရဖို့ရှိတာမှာကြောက်ချမ်းမကြီးခေါအောင်မနေပါနဲ့
။ American ပြည်အောင်စုမှာ COVID ဆေးထိုးဖို့မထိုးဖို့ဟာဘယ်ပါတီအဖွဲ့အစည်းကိုထောက်ခံတယ်လဲဆိုတာအပေါ်မှာလည်းမူတည်နေပါရဲ့။ရ ရေဘူအားဖြင့်ကွန်ဆာဗေးတစ်အယူဝါဒယုံကြည်တဲ့ Republican တွေကကိုဗစ်ကာကွယ်ဆေးထိုးဖို့စန့်ကျင်ကြပြီး Democrat တွေကတော့ကာကွယ်ဆေးဟာထိရောက်တာကြောင့်ဆိုပြီးတော့ဆေးထိုးကြပါတယ်။ Washington ပြည်နယ်က Mary Villaza က
I think that's a really good idea because especially with people
ဆေးထိုးကြတာတော့ကောင်းပါတယ်။တချို့တွေကနှာခေါင်းဆီးမတက်ကြတော့ဘူးဆိုတော့နောက်ထပ်ကူးစက်မှုတွေရှိလာနိုင်ပါတယ်။ဒါကိုထိန်းချုပ်ဖို့ကတော့တစ်နှစ်တစ်ခါဓမ္မမုံနှစ်အပိုင်းချလိုက်ထိုးသွားမယ်ဆိုရင်တော့ပုံမှန်တိုင်းဖြစ်လာမှာပါလူတွေအနေနဲ့သိဖို့ကတော့ဒါဟာဘယ်ပါတီကိုထောက်ခံတယ်မထောက်ခံဘူးဆိုတာနဲ့မသက်ဆိုင်ပါဘူးကျမကြီးအတွက်သက်သက်ပ
ါခုကအိုမီခရွန်ကနေထပ်ပြီးမျိုးကွဲပြန့်ပွားနေတဲ့ကိုဗစ်ဟာဥရောပမှာကူးစက်နေပြီးအမေရိကမှာလည်းပြန့်ပွားမယ်လို့ပညာရှင်တွေကသတိပေးထားပါတယ်အမေရိကန်နှစ်ပုံသုံးပုံကတော့ကိုဗစ်ကာကွယ်ဆေးထိုးထားပေမဲ့အဲ့ဒီထဲကတဝက်လောက်ဟာအားဖြည့်ကာကွယ်ဆေးထိုးထားသေးပါဘူးခင်ဗျာကိုဗစ်ကာယောဂါထင်းချုံလာနိုင်ပြီးတဲ့နောက်အမေရိကမှာစီးပွားရေးခွင့်လန်းတွေပို့ပြီးတော့အခြေအနေကောင်းလာဖို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။နယူးယောက်ကွင်းစ်အရက်ကမြန်မာစားတောက်ဆိုင်ကော်လိုရာဒိုကကော်ဖီဆိုင်လုပ်ငန်းရှင်တွေကသူတို့ရဲ့မျှော်လင့်ချက်တွေအကောင့်တွေပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်းကိုတင်ပြပေးရမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းအများပြရနာခဲ့ရပြီးတဲ့နောက်ခုကလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာအောင်လုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။နယူးယောက်ကွင်းစ်အရက်ကကွင်းစ်မော့ဇေဝယ်စင်တာမှာဘာမီစပိုက်စ်မြန်မာစားစာရောင်းချတဲ့ဆိုင်ကိုဖွင့်လှစ်သူကိုမျိုးလင်းသွေးကလုပ်ငန်းအခြေအနေကိုအခုလိုပြောပြပါရစေ။ဒီ
လိုရှိတဲ့တိုင်းတာပြုလို့အောင်မြင်မှုမရသေးဘူး။လုံခြုံရတဲ့လည်းအောင်မြင်တဲ့အတိုင်းသာအောင်မြင်တဲ့အောင်မြင်လာတဲ့နှုံးသားအမှန်တမ်းပဲအားရစရာတောင်းရတာ။ဒီလိုကတော့သူတို့မြန်မာတွေကအများကြီးအားပေးကြတယ်။မြန်မာမဟုတ်တဲ့လူတွေကလည်းအခုစားပြုစားလာကြတော့စံသက်စားသုံးပြီးတော့တိုင်းနဲ့တက်ပြီးတော့သူတို့ကပြန်လာတဲ့နှုံးသားတွေကရန်များနဲ့ပြည့်တာအမှန်တမ်းပဲအားရစရာတောင်းလို့ပေါ့နော်။ဒါလည်းဆိုကျွန်တော်ရဲ့ Queen's Night Market မှာဆိုလို့ရှိရင်68ကျပ်ပဲလို့ customer တွေကမြန်မာမဟုတ်တဲ့ customer တွေ
ကိုဗစ်ကာယောဂါနောက်ဆက်တွဲရက်ခဲမှုကြောင့်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ငွေကြေးဖောင်းပွားလာခဲ့ပြီးဓာတ်ဆီဈေးအပြင်ကုန်စည်နှုန်းတွေလည်းတက်လာပါရတယ်။ဒါပေမဲ့လည်းဒီတန်ကိုကြက်ကြက်ခံရင်းဆက်ကြိုးစားသွားမယ်လို့ဆိုပါရတယ
်။ဒီကောက်ကောင်ပြောတော့ခုနကကြတယ်လို့ပြောတော့ပြောတာပဲ။အဲ့မဲ့လို့ကျွန်တော်ကိုဗစ်ကာလမတိုင်ခင်တော့ချက်သားနဲ့အခုချက်သားနဲ့အစင်းဆက်သွားတယ်။အဲ့လိုပဲကျွန်တော်ချက်တဲ့စီကိုလည်းဈေးကဆက်သွားတယ်။ချက်တော့နေဆိုလည်းဈေးကဆက်သွားတယ်။ပြီးတော့အခြေခံတုံးတဲ့သုံးဆောင်ပစ္စည်းတွေကဈေးကမဆန်းမဆန်းဖြစ်တဲ့အခြေအနေအားကျွန်တော်စားတော့ဒီစားတော့မျိုးစုံနဲ့ကျွန်တော်နေနေရအရင်ကိုပြန်ရဖို့တော့ကျွန်တော်လေ့ကျင့်ကြပါမယ်။ဒါပေမဲ့အင်တာဗျူးတွေကအများကြီးရှိနေပါလား
။ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာလည်း VNN ညီမ၃ယောက်ကပထမဆုံး VNN Coffee ဆိုင်ဖွင့်လှစ်ခဲ့ပါတယ်။စုံဦးတီထွင်လုပ်ငန်းရှင်မိဘတွေကစဉ်သက်လာသူတွေဖြစ်တာကြောင့်လေကိုဗစ်ကာလအလွန်အတွက်သူတို့ကလုပ်ငန်းအစ်ကိုစတင်ဖို့ရွေးလိုက်တာပါ။ Tea Cafe ဆိုင်ပိုင်ရှင် Sasheli Ngwe က
This is how we brew our coffee. This is
the VNN Coffee နဲ့တက်နေပါ။စကားပါတဲ့ခွက်နဲ့ Coffee စစ်ချတာပါ။ကော်ဖီမုံကိုတော့ဗီယက်နမ်မှာမှာပြီးအမေရိကမှာပြန်လှပြီးတော့မှဖြော်တာဆိုတော့အရင်လက်ဆက်ပါတယ
်ဗီယက်နမ်ရင်ကျေးမှုနဲ့ကန့်ကြီးပြီးပတ်ဝန်းကျင်နဲ့လည်းအစဉ်ပြင်နိုင်မဲ့နည်းလမ်းတွေကိုအသုံးချရကြောင်းသူတို့ကပြောပါတယ်ဗီယက်နမ်ရိုးရာမုံတို့လည်းရောင်းပါတယ်ဆန်ရှင်တူဖြစ်တဲ့ဆက်စတိုင်းငွေက
I think that we open during peak time
ကာယောဂါကာလရဲမှာအားလုံးကအောင်းအင်းနေရပြီးတဲ့နောက်မှာအခုလိုဆိုင်သစ်တွေဖွင့်တာကိုမြင်မြင်ရတဲ့အချိန်မျိုးမှာဒီလိုဆိုင်ကိုဖွင့်လိုက်တာပါဗီယက်နမ်ကော်ဖီဆိုင်လိုမျိုးဆိုင်သစ်တွေမှာအားလုံးကအစ်စ်ဆန်းနီးဆန်းရင်းနဲ့ထိုင်ကျင်နေကြရဲထင်ပါတယ်
လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်내ဆွေးရတွေကရောပြည်ထောင်စုဆွေးရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရက်တည်နိုင်ဖို့အင်အားအပြည့်နဲ့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့ဒုတာဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်ပြီးတော့သိပ်ပန်တဲ့နည်းပညာကဏ္ဍအလှည့်ကြပါရယ်ယူကရိန်းမှာဆစ်ဖြစ်လာတဲ့အခါလက်စစ်စွမ်းရည်ကဏ္ဍအတွက်အရေးပါတဲ့ကြီးမားတဲ့နျူကလ িয়ার ဓာတ်ပေါင်းပူတွေထိခိုက်မှုမရှိအောင်စ조사နေကြရပါတယ်ဒီလိုဓာတ်ပေါင်းပူတွေကနေလေရုညစ်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ဓာတ်ငွေ့လုံးဝမထွက်ပဲလျှက်စစ်တက်ထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်ဒီမျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မြတ်သက်ကနေ့မြန်တင်ပြထားပါရယ်ခင်ဗျာ
ဒီတစ်ပတ်တော့လေလူညဉ့်ညမ်းစီတဲ့ဖန်လုံရင်ဂျန်ွေလုံးဝမထွက်ဖဲရက်စစ်တက်ထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့ညံပြီးတင်ပြပေးပါမယ် အနုမျိုးအိုက်တန်ရဲ့အလဲဘဟုနျူကလ িয়াস ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပျက်စစ်ဓာတ်ကိုထုတ်ယူတာဖြစ်ပါတယ
်။နျူကလ িয়াস ပျက်စစ်စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়াস ရှူဝဲလို့ခေါ်တဲ့နျူကလ িয়াস လောင်စာအဲ့ဒါကိုယူဖော်နဲ့တိုက်လိုက်တာကပါသူကပြုတ်ပွဲသွားတဲ့အချိန်မှာကြံရည်နဲ့စွမ်းအင်ထွက်လာပျက်စစ်ရတဲ့အစ်စ်ဆက်လာစွမ်းအင်ထွက်လာအဲ့စွမ်းအင်ကအများတော့အပြည့်အစုံစွမ်းအင်ပေါ့အဲ့ဒီအပူစွမ်းအင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့ခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်းကိုလှည့်လိုက်ဆီယက်စစ်စွမ်းအင်ဖြစ်ပြောင်းလဲသွားတယ်အဲ့ဆီယက်စစ်စွမ်းအင်အဆုံးပြုတာဖြစ်တယ်ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါလားဟောဆက်ယူပေါင်း439 440လောက်ရှိတဲ့ဆက်ချက်စစ်ဆက်မေဂါဝတ်စံပေါင်းများစွာဆုံးတယ်ဆက်ဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာ။နျူကလ িয়াস စွမ်းအင်တွေရလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးရလဲပမာဆုံးပြောပြပေးပါဆရာ
။နျူကလ িয়াস စွမ်းအင်တွေကိုသုံးလာတော့၄မျိုးရှိတော့တကယ်လို့ပထမဆုံးသူတို့လုပ်ချင်တာကတော့နံပါတ်၁အနေနဲ့တော့ဒီဂုံးလုပ်ချင်တော့ပေါ့။နံပါတ်၁အနေနဲ့တော့ကလန်နျူကလ িয়াস စွမ်းအင်ဆီယက်စစ်စွမ်းအင်ကိုလုပ်ချင်တယ်။နံပါတ်၃ကတော့ကျွန်တော်တို့ကဓာတ်ရုံချီနဲ့ဆေးကုတာကန်ဆာလို့ကတော့ကုတာလေ။အဲ့ဒါမျိုးတွေသုံးတယ်။နံပါတ်၄ကတော့အိုက်ဆိုတော့ဆိုတာဆေးကျင်ညာမှာဆုံးကြည့်ပါစီဒီမျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆရာဆရာအဲ့ဒီကမှဒီနျူကလ িয়াস ပျက်စစ်စွမ်းအင်ထုတ်လို့ရတာလေနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးတုံးကတော့သူတို့ကအဲ့ဒီ uranium 235ကို enrich လုပ်တယ်ပေါ့ဓာတ်ရောက်လို့ပေါ့အဲ့မှာသူကဒီ foreign type တွေကခုနလိုပဲပြွဲလို့သူစားတော့ဒါပေမဲ့ပူကောင်းလာတော့ဒီ korean တို့ uranium 238ပဲဒီ raw material direct ship ပေါ့တုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ့ korean ကဆိုရင် protium တို့ uranium တို့ကြားအဲ့တိုင်းပဲ uranium ကလည်းက238ကလည်းတုံးလိုက်လဲ american တို့နောက်ထပ်သုံးရပစ္စည်းတို့ပေါ့လေ protium တို့ကတော့အကုန်လုံးထွက်လာတဲ့ plutonium ကထိကြအဲ့ဒီပစ္စည်းအားလုံးကတက်စက်ကြာထုတ်ရဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးရလာဆိုအဲ့ဒီတော့ကိုကျွန်တော်တို့ကပါခေါ်တယ် breeder reactor ခေါ်အဲ့ breeder reactor ဆိုတော့ခုနကကျွန်တော်ပြောတာလို့ပဲ thorium တို့ uranium တို့ကိုကျွန်တော်တို့ကဒီ collect တိုက်လိုက်တယ်ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတယ် radio တက်တိကျွားတယ်အဲ့ radio တက်တိကျွားတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေကဖြူရဲ့အနေနဲ့အထူးဆက်သုံးတာပေါ့ဒါမှမဟုတ်ဒီကစားလေးကအဲ့ဒီစီဝိုင်းနဲ့မဆုံးလဲအဲ့ဒီကောင်လို့ enrich လုပ်တော့တခါသတ်စစ်တော့နုဘောလုံးလည်းဆိုတော့ဖြစ်ကြတယ်ဒါပေမဲ့ဒီနေ့ချက်မှာတော့အဓိကအဲ့ဒီတန်ပေါင်းပုံဆီကစစ်တပ်ထုတ်ခုပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ breeder reactor ကအမှန်တရားပါလာတော့ကိုတွေ့ရပါလေ
ဆရာပြောတယ်လို့ပေါ့နော် breeder reactor စီမှာသုံးမရဆိုတော့ဒါကပြန်ပြင်းရင်းဆွရင်ဖြစ်နေတယ်လားဆရာ
အဲ့လိုပြောလို့ရတော့ပျံပြင်းပြင်းဆိုင်လို့ပြောလို့ရတယ်ဒါပေမဲ့ဒီမှာဆိုတော့ပြောင်းလဲခုကပြန်ပြည့်တယ်ဆိုတော့လေ breeder ဆိုတော့ကျွန်တော်ငွေပြီးထုတ်ပေးလိုက်တော့ပေါ့အဲ့ပစ္စည်းတစ်မျိုးချော်ရတယ်အဲ့ပစ္စည်းကိုပြန်လုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်လုံးတော့အဲ့တော့ပစ္စည်းအသက်အသက်ကြီးဖြစ်လာတော့သုံးတဲ့အတွက်အခုအချိန်မှာတော့တို့ဒီပြန်ပြင်းပြင်းဆိုင်ပေါ့လေပြည့်စုံပြင်းဆိုင်ဆိုပြီးတော့နာမည်တက်ပြီးတော့သုံးလာတော့မရှိသေးဘူးဒါမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmentalists တွေကတော့ပေါ်ဝင်ကျင်သမားတွေကတော့အဲ့ဒါအများကြီးဆိုပေါ်မတူချောက်ပေါ့
ဆက်ဒီ nuclear ဆွမ်းအင်ကိုတချို့ကတန်ရှင်းနဲ့ဆွမ်းအင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့ဆွမ်းအင်လို့တို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့ဆွမ်းအင်ပြီးတာဟုတ်အဲ့တော့အမှန်တန်ရှင်းတဲ့ဆိုရင်ကကမ္ဘာကြီးမှာကောင်းတဲ့အောက်ဆိုက်ရောက်ကျွန်တော်တို့ဝေးရင်ဖြစ်တဲ့ဝေးရင်ကြောင့်ဒီရေခဲရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစတဲ့ချိန်မှာကျွန်တော်တို့လည်းဒီအကြံကိုခံစားရပါတယ်။အဲ့မဲ့ကောင်းတဲ့အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီယူကလီးယားဆိုရင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီယူကလီးယားဆိုရင်မှာတစ်ဖက်ကလည်းအဲ့ဒီရေတာဆီကခက်ကြထင်းလို့မရထိသိမ်းလို့မရဖြစ်နေတယ်။ပေါ့ဝင်ကြီးကအရင်ညံ့ညံ့စီတယ်ဒီညံ့သွားလားပြက်ပေါင်း30အထိဒီပေါ်ကျန်သုံးလို့မရကမ္ဘာပြည်ကြီးပျက်စီးသွားတယ်။အဲကြောင့်ဒီတော့ကန့်ရှင်းတယ်လို့ပြောပြီးမယ်။သူကညင်းညာလာတဲ့ပါနေတော့သူ့လိုမှပြောရခက်။စွန့်ရင်ကတော့ထွက်လာတဲ့ခါတော့စန့်ရှင်းပါလေ။သို့တော်လည်းသူကကြံတဲ့ဟာညင်းညာလဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိသလိုကျွန်တော်ထင်တယ်။အဲတော့ဒါမဲ့အစ်စ်ဆောင်ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ်
။ဟုတ်ကဲ့ဆရာ So the nuclear tapangpuri nebono, yes it are tongijara. Nemaning and trickle, sea blue the boy of Alice, sit nemaning and trip and bam la sir.
ตะแกะเนี่ยเราญมานายงานมาลึกผู้ละกองเลยโจนเราเปี่ยวแทนนี่นะครับแต่ว่าเจ้าละส่วนญมานายงานมาคุณละมาโมเนไซซ์แทนนี่ก็นี่ก็เจอเราตัวเนี่ยอ่ะจ้างอ่ะตัวเนี่ยอายุเท่าไหร่รู้เหมี่ยวไปประมาณเนี่ยเจอเราอยู่เนี่ยนี่ไอ้ยูเรเนียมนี่ก็เจอเราอ่ะเนี่ยว่าแอนริชลึกกว่าสรุปแค่ในยูเรเนียมนี่สุดตัวไม่ทรงเลยฮะแต่ว่าอู้อ่ะตู้ 3 ก็ดีค่ะโหเจนเราอ่ะนิวเคลียร์ใส่อยู่นักคุ้มลงหลอกหมดเลยจับบอมหมดเลยลงไปเลยเนาะเจนเราเนี่ยเสียเปียกนะต่อเลยอยู่ดีเลยว่าไม่ต้องเจนเราที่มาใส่อยู่เออเนี่ยแต่ที่จะซื้อผู้บอลเลยยอมลงอ๋อในนาฬิกาแล้วเว็บก็ลงแล้วลงอยู่แล้วอ๋อพี่ก็แจ้งดีๆนั่นแหละลงด้วยลงอยู่แล้วผมว่าเนี่ยผู้กันแล้วที่สวยตัวที่นิวเคลียร์จับบอมหมดไปไว้หมดเลยทีเดียวแล้วเสร็จแล้วเสร็จแล้วที่จะลงแล้วถอยละเจนเราเลยดูใจเลยอยากเตือนอยาก ဟိုရေအားဆက်ဆက်လုပ်မယ်ဆိုလည်းကန့်ကွက်တူများရှိတော့အဲ့ဒီတရားတပ်ပေါင်းကိုအများဆုံးရေကောင်းမလားလို့ဒီအချို့အဖြစ်လေးကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တိုင်ပင်ဆွေးနွေးဖို့တော့လိုမယ်လို့ထင်ပါတယ
်ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার စွမ်းအင်ကိုအများဆုံးသုံးနေဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာကျန်းပြီးဆုံရအောင်မယ်နော
်။ဒေါက်ဖင်မျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်။စစ်တပ်အနာသိမ်းထားတဲ့မြန်မာနိုင်ငံမှာသဘောထားမတူတဲ့နိုင်ငံရေးအုပ်စုတွေကြားဆက်ဆက်ညှိနှိုင်းဆွေးနွေးမှုတွေဖြစ်လာဖို့ကိစ္စဟာအဓိကစိန်ခေါ်မှုဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖက်ဆူခွန်းကပြောပါတယ်တဆန်ရာဖွဲ့စည်းတွေကစစ်ဆက်ညှိနှိုင်းမှုတွေလက်နက်ကင်ပြီးတော့ဆက်တိုက်သွားဖို့ပုံပြီးအားသင့်နေကြတယ်လို့လက်ရှိအာဆီယံလက်ချောက်ဥဒ္ဒတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇာနဲ့တွေ့ဆုံခြင်းတွင်ပြောဆိုခဲ့တာပါနှစ်ဖက်ကြားကွဲလွဲမှုတွေကနိုင်ငံတွင်လူမှုအတိုင်းဝိုင်းတွင်လူတွေရဲ့စိတ်ထဲမှာနည်းနည်းဆန်းဆန်းရှိနေကြကြောင်းအလွယ်တကူဖြေရှင်းနိုင်မယ့်အဖြစ်မရှိသေးဘူးလို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်။ကုလသမဂ္ဂနဲ့အာဆီယံအထူးကိုယ်စားလှယ်နှစ်ဦးတွေ့ဆုံချိန်တွင်ကုလသမဂ္ဂအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားရောက်နိုင်ရေးအာဆီယံဘက်ကညှိနှိုင်းပေးဖို့တောင်းဆိုတာမျိုးမရှိတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံဌာနပြောခွင့်ရာက VOA ကိုပြောပါတယ်။ရုရှားတပ်ဖွဲ့တွေဝန်းရံပိတ်ဆို့ထားတဲ့ယူကရိန်းနိုင်ငံမာရူပိုးမြို့တွေကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်အောင်ရုရှားကလမ်းဖွင့်ပေးဖို့ကူညီပေးရေးအဖွဲ့တွေစောင့်နေကြပါတယ်။ရုရှားဘက်ကခွင့်ပြုမယ်လို့မျှော်လင့်ထားပေမဲ့ဒီကနေ့မှဖြစ်လာဘူးတော့မသေးကြတော့ဘူးလို့ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ပြောခွင့်ရကဒီနေ့ပြောပါတယ်။စာနာမှုအကူအညီတွေဖြန့်ဝေပေးဖို့နဲ့အရက်သားတွေကိုကယ်ထုတ်ဖို့လာကြတဲ့အကူအညီပေးရှင်နှန်းကိုရုရှားတပ်ဖွဲ့တွေကစာတပ်ရင်းနီမှာဟန်တားလိုက်တာပါ။ဒီတော့တွင်ပြည်ပခါဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်ဖက်ကြားစစ်ဆင်ညှိနှိုင်းမှုတွေဆက်လုပ်နိုင်အောင်တူရကီနိုင်ငံကဂျားဝင်ဂျိုးပန်းဆောင်ရွက်နေတဲ့အကြောင်းတူရကီနိုင်ငံသားဝန်ကြီးမေဗလူကာဘူဆိုဂလူကရုတ်တံတွေ့ဆုံမိမြန်ခန့်တစ်ခုအတွင်ပြောသွားပါတယ်။ယူကရိန်းသမ္မတအကူအညီတောင်းထားတဲ့တန်ကြပ်ကာရင်တွေပို့ပေးမယ်လို့ဩစတြေးလျနိုင်ငံကပြောလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကဩစတြေးလျလွှတ်တော်မှာဂျာတာဘီနီကအကူအညီတောင်းပြီးဩစတြေးလျကာဝေးဝန်ကြီးကအဲ့ဒီတန်ကြပ်ကာကားတွေကိုပို့ဖို့ပြင်နေပြီလို့ဒီကနေ့မှအကြောင်းပြန်လိုက်တာပါ။ဩစတြေးလျကာဝေးဝန်ကြီးပီတာဒက်တွန်ကဒုံးကြီးတင်နိုင်တဲ့ဒသပုဆောင်ရေးသုံးတန်ကြပ်ကာကားတွေအပါအဝင်တခြားစစ်လက်နက်ပစ္စည်းတွေပို့ပေးဖို့တရုတ်ပို့ဆောင်ရေးကိစ္စတွေလုပ်နေပြီလို့ပြောပါတယ်။မလေးရှားနိုင်ငံကိုလာတဲ့ကိုဗစ် -19 ကာကွယ်ဆေးထိုးထားတဲ့ခီးသွားတွေအနေနဲ့ဆိုက်ရောက်ချိန်မှာကွာရန်တင်းတီးခြားခွဲပြီးတော့နေရမလို့ပဲပုံမှန်အတိုင်းအပြည့်အဝသွာလာလေပတ်ခွင့်ဒီကနေ့တောက်ကြံတွေကဆက်ပြီးတော့ပြန်ခွင့်ပြုလိုက်ပါပြီ။ကိုဗစ် -19 ရောဂါကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ကယ်ဘေးဆိုင်ရာစီမီစီကန်တွေကို2020ခုနှစ်မလကဆက်ပြီးမလေးရှားနိုင်ငံမှာတင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တာပါခင်ဗျာ။ဒီကနေ့ကြားတဲ့ဗီဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရရနိုင်ပါအတမိုင်းအင်ဂျင်နီယာကနက်ရှင်ကယ်လီဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက PJL ရောဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေမနေ့ဖက်ဗီဒီယိုရုပ်သံအစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိဒိုင်းဒိုမီတာ30 40 49နဲ့လိုင်းလိုက်မီတာ190လို့ပြင် VOA ရဲ့ website, Facebook, YouTube, Dulu Salon တို့ကလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program has come to you from the Voice of America, Washington.